မကွေးတိုင်းစလင်းမြို့တရတော်ကြေးရွာနေမည်ရဲစခန်းတစ်ခုကိုဒေသခံကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခတ်ရမှာအရသာအပါဝင်ထိခိုက်သေဆုံးမှုတွေရှိတယ်လို့သိရပါတယ်။စကိုင်းတိုင်းရွှေဘိုမြို့နယ်မှာလည်းစစ်ကောင်စီလိုလားတဲ့ပြူစောတီဒီတက်ဆွဲထားတဲ့ဇီးပြူကုန်းကြေးရွာကိုကာကွယ်ရေးအဖွဲ့တွေဝင်ရောက်တိုက်ခိုက်တာလည်းဖြစ်ပါတယ်။စီအေပတိပခါတွေတင်းမာနေတဲ့မကွေးနဲ့စကိုင်းဒေသကအချိန်နေသတင်းပေးဖို့ချက်ကိုအခြေခံပြီးတော့ကိုသားညွန့်ပြောပြမှာဖြစ်ပါလေဗျာ
။မကွေးတန်းစလင်းမြို့နယ်တရတော်ကြီးရွာနေမီရဲစခန်းကိုမေလ10ရက်နေ့မနေ့3နာရီအချိန်တုန်းကဒေသခံကာကွယ်တပ်ဖွဲ့တွေကနေပြီးတော့ဝင်ရောက်တိုက်ခိုက်တယ်လို့သိရပါတယ်။တိုက်ပွဲက2နာရီနီးပါးကြာမြင့်ခဲ့ပြီးတော့အရသာအမျိုးသမီးတဦးအပါအဝင်ထိခိုက်သေဆုံးမှုတွေရှိတယ်လို့ဒေသခံတဦးက view ကိုပြောပါတယ
်။တရတော်ရဲစခန်းက3နာရီတုန်းကနေစဖြစ်တော့ကြတော့ဒါပြည်သူတို့ကလည်းမင်းမတတူပေါ့နော်သူကလည်းသေးတယ်လို့ပြောတယ်နောက်ပြီးတော့ဒီရဲကလည်းတယောက်သေးတာပေါ့ဗျာစခန်းမူကတော့ဒဏ်ရာရတယ်လို့ကြားတယ်ဒါမနေ့အချိန်ကိုသူကရန်တမ်းပြီးပြကြတော့ကြာချင်းဆိုသူကတော့တနာကြီးခွင့်နှစ်နာရီလောက်တော့ကြာမှတယ်နဲ့အဲ့လောက်ကတော့ကြာမှတယ်နဲ့အဲ့လောက်ကြာပြီးကမှသူကတော့ဒီအစတော့တက်ခိုက်တော့တော့ပထမခံပြစ်တည်းရပေါ့ဒီပြစ်ပြီးကမှတဲ့တဲ့မြေကြဘူးကျွန်တော်တို့ဒီပီပီရက်တည်းကလည်းတခါတည်းတက်မိကမှပြရတာပေါ့နော်ဒီအမ်သူကတော့ပြန်မိကမှတော့အကုန်လုံးဆုတ်ခွာခဲ့တဲ့နိုင်နေအကုန်လုံးလေ
တိကျတဲ့ဆုံးမှုနဲ့ပတ်သက်လို့တော့တိကျအတိပြီလို့တော့မရသေးပါဘူးအဲ့ပြင်တည့်ရတော်နေမီရက်စခန်ကအဆောင်တချို့မိလောင်ပျက်စီးပြီးတော့ဒေသခံကာကွယ်တပ်ဖွဲ့ဝင်တွေဘက်ကလည်းသုံးတိကျတဲ့ဆုံးတယ်လို့သိရပါတယ်စကိုင်းတိုင်းရှိဖို့ဘက်မှာဆိုလို့ရှိရင်လေမေလ9ရက်နေ့မနေ့4နိုင်တုန်းကစစ်ကောင်စီလိုလာတဲ့ပူစောတီပူစုစစ်အဖွဲ့တွေခြေချတဲ့ဇီးပြူကုန်းကြီးရွာကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်အဖွဲ့တခုဖြစ်တဲ့ကြောက်လုံးကြီးအဖွဲ့တာဝန်ရှိသူတူကပြောပါလေ
။ဒီလိုမျိုးနဲ့ဒီလိုကြီးရွာမှာမင်းနိုင်တော့ဒီခုနိုင်ဒီဆယ်ရောက်လို့ဝင်တက်ခဲ့ရောဒီရွာကဒီရွာမှာဆက်လာခဲ့တဲ့ဖွဲ့ထိုင်ရော။ငါဒီလိုဦးတည်ခဲ့ရင်ကျွန်တော်တို့မျက်မြင်က18လောက်။ဘုရားကဒီလိုက်တယ်ကျွန်တော်တို့ဖွဲ့ရရဲဝန်တယောက်ရဲ့ခင်ဗျားဆရာဖွဲ့ရရဲဝန်လေး၄လောက်၅လောက်လေးရောအခြေတန်ရရဟုတ်ငါ၄ခုရှိတာမှာ၃ခုပြုံနေတယ်လေအဲဒါခုကျန်တော့တခုကိုဆက်ဖြစ်နေလို့တော့ဘေးရဒီပေါ်ဒီ၃ရွာကာမီစီနဲ့အင်အားချက်ချင်းရောက်လာတယ်ကျွန်တော်နောက်ပြန်ဆုတ်ခဲ့ရတာ
စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းစကိုင်းတိုင်းနဲ့မကွေးတိုင်းနေရာတချို့မှာလက်နက်ကင်ခုခံမှုတွေရှင်ကောင်းလာတာနဲ့အတူစစ်ကောင်စီတပ်ဖက်ကလည်းသူတို့ကိုထောက်ခံတဲ့ကြီးရွာတွေမှာစစ်တပ်နှံပေးတာလက်နက်တပ်ဆင်ပေးတာတွေလုပ်လာပါတယ်ဒေသခံကာကွယ်အဖွဲ့တွေကလည်းဒေသတွင်းရဲစခန်းနဲ့တပ်စခန်းတွေကိုတိုက်ခိုက်တယ်လို့ပြူစောတီပြူစစ်အဖွဲ့တွေခြေချတဲ့ကြီးရွာတွေကိုစီးနင်းတိုက်ခိုက်မှုတွေလည်းရှိနေပါတယ်ခင်ဗျာ